ကျန်းကျန်းနေတဲ့ကကျန်းဖတ်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်ပြီးအရေးယူနိုင်ရေးအတွက်စုံစမ်းရေးကော်မရှင်ကိုလုတ်ပိုင်ခွင့်အပြည့်အဝပေးဖို့မြန်မာအစိုးရကိုရှစ်တောင်အားရှာနိုင်ငံသားရေးဝန်ကြီးတွေကတိုက်တွန်းနေကြောင်းစင်ကာပူနိုင်ငံသားရေးဝန်ကြီးကဒီကနေ့ပြောဆိုပါတယ်။ဖိလစ်ပိုင်တန်တမာဟောင်းရိုဆာရီယိုမင်နာလိုဂျပန်တန်တမာဟောင်းကင်ဆိုအိုရှီမာနဲ့မြန်မာနိုင်ငံကပုဂ ို့ဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံပြင်ပမှာနိုင်ငံတကာဝန်ကြီးတွေအလို့သဘောတည်ဆုံခဲ့တာမှာအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအကြည့်အကျေဆိုရင်ကြောင့်ပြောဆိုခဲ့ပါတယ်ဆိုစင်ကာပူနိုင်ငံတကာဝန်ကြီးဗီဗီယန်ဘာလာခရစ်စနန်ကလွှတ်တော်မှာဒီကနေ့ပြောဆိုတာပါလူတွေဖန်တီးလို့ဖြစ်ရတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကပ်ဘေးကြီးဖြစ်တယ်လို့လည်းစင်ကာပူနိုင်ငံတကာဝန်ကြီးကသုံးနှုန်းပြောဆိုသွားပါတယ်ရွှေရပြိပခအပေါ်နိုင်ငံတကာဘက်ကဝေဖန်ရှုတ်ချနေခြင်းမှာကြည်လင်းရေးကိုဝင်မဆွတ်ဖို့မူချထားတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဘက်ကဒီကိစ္စအပေါ်မှာပိုပြီးတော့တင်းတင်းမာမာပြောဆိုလာတဲ့အနေအထားရှိပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေမပြေမလည်ရင်အကျဉ်းဆက်ဝါဒပြန့်နှံ့သွားစေနိုင်ပြီးအရှေ့တောင်အာရှမှာရောတခြားဒေသတွေကိုပါချင်းချောက်လာနိုင်တယ်ဆိုလို့စင်ကာပူနိုင်ငံသားဝင်ကြီးကပြောဆိုသွားပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်သက်မခံသလိုကုလသမဂ္ဂအချက်လက်ရှာအဖွဲ့ကိုရောလူ့အခွင့်အရေးအထူးကိုယ်စားလှယ်ကိုပါပြည်ဝင်ခွင့်တိတ်ပင်ထားပါတယ်ရှင်။